Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ2023ခုနှစ်မေလ28ရက်နေ့တနင်္ဂနွေနေ့မနေ့ပတ်တဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်တဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ပါရှင်။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ခင်တဲ့တွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။ရုရှားတပ်တွေကိုဒံပြန်ထိုးစစ်ဆင်နိုင်ရတဲ့ယူကရိန်းကပြင်ဆင်နေတာဖြစ်ပြီးမကြခင်နိုင်မှာမှာပဲစတင်နိုင်တော့မယ်လို့ပြောပါတယ် IPEF Indo-Pacific 14နိုင်ငံဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုတက်သဘောတူညီချက်ရသွားပါပြီ။ထိုင်ဝမ်ရေလက်ကြားမှာတော့တရုတ်စစ်တပ်ကလင်းတင်တင်းမော့ပါဝင်စစ်ဒီရင်နေနဲ့အင်အားပြနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစောမှုကြော်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဆောင်ပါတပုတ်နဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော့မှာပါ။
ပေါ်ဒီကနေဆိုပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့တို့ပစ္စည်းတွေကပြက်နေရတော့နိုင်ငံသားအမှားရတာသူတို့မျိုးမျိုးတော့ကြောင်းမျက်တဲ့တွေတော့ပေးရပေါ့နော
်ပူလောင်လွန်းလာတဲ့မြန်မာနိုင်ငံကရာသီဥတုအောက်မှာရန်ကုန်ကအလုတ်ယုံဆဲ့ဝင်နေပါလေးပန်ကာတောင်မရှိပဲအပူဒဏ်တွေကြားမှာအလုတ်လုံနေရပါတယ်မကြမီပဲဒုအတန်အစီအစဉ်မှာအပြည့်စုံကိုတင်ပြပေးပါမယ်အမေရိကမှာတရုတ်ကြီးစိုက်ပျိုးမြေတွေအဝယ်များလို့အမေရိကန်နိုင်ငံရေးသမားတချို့စိုးရိမ်မကင်းဖြစ်လာနေတဲ့သတင်းဆောင်ပါကိုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီဥစားတင်ပြပေးမှာဖြစ်ပါတယ်။အဲဒီနောက်မှာဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျာစည်းဝါသတင်းများဥရုယာစီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ
်ရုရှားတပ်တွေကိုဒဏ်ပြန်ထိုးစစ်ဆင်နိုင်ရတဲ့ယူကရိန်းကပြင်ဆင်နေပြီဖြစ်ပြီးတော့မကြခင်မှာပဲစတင်နိုင်တော့မယ်လို့ယူကရိန်းအမိမြေလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအကြီးအကဲအိုလက်စကီးဒန်နီလော့ကပြောကြားလိုက်ပါတယ်။စနေနေ့ BBC သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောကြားလိုက်တာဖြစ်ပေမဲ့ဘယ်ချိန်မှစပြီးတော့ဒဏ်ပြန်ထိုးစစ်ဆင်မယ်ဆိုတာကိုတော့မပြောပါဘူး။ယူကရိန်းကဘက်ဝင်မျိုးမှာရုရှားဘက်ကနေကူးပြီးတိုက်ပေးနေတဲ့ကျေးစာတပ်ဖွဲ့ Wagner Group ကသူ့တပ်သားတွေကိုဘတ်မော့ကနဲ့တချို့တော့ဆုတ်ခွာပေးခဲ့တယ်လို့ပြောပြီးတခြားနေရာ၃နေရာမှာတတ်ရန်ဖြစ်နေတယ်လို့ပြောကြားချက်နဲ့ပတ်သက်ပြီးတော့ဒီကျေးစာတပ်ဖွဲ့တွေဟာဘတ်မော့ကနဲ့တချို့ပြန်ဆုတ်ခွာတာမှန်ကန်ပါတယ်လို့ဒန်နီလော့ကအတည်ပြုပါတယ်။ယူကရိန်းစစ်ပွဲကိုစောင့်ကြည့်နေတဲ့ဗြိတိန်ကာဝေးဝန်ကြီးဌာနကလည်းယူကရိန်းရှေ့ပိုင်းဒုံးစရက်ဒေသဘတ်မော့မြို့တော်ဝက်ချထားတဲ့ဝဂနာတပ်ဖွဲ့တွေကတချို့ပြန်ရုပ်သိမ်းဖို့စလုပ်နေပုံရတယ်လို့ပြောပါတယ်။ဘတ်မော့မြို့ကိုတိုက်ပွဲအကြီးကျယ်ဖြစ်ပွားပြီးတဲ့နောက်မေ20ရက်ကဒီမြို့ကိုသိမ်းနိုင်ပြီလို့ဝက်ဂနာအဖွဲ့ကရောရုရှားကာကွယ်ဝန်ကြီးဌာနကပါကြေညာခဲ့တာဖြစ်ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနကရုရှားဟာဗြိတိန်ကနေယူကရိန်းကိုပေးတဲ့တောင်အပြစ် Storm Shadow Predator Missile Drone နဲ့တိုက်ခိုက်တာခံရပြီးတော့ဒါရီကိုရုရှားတပ်တွေကပစ်ချခဲ့ရတယ်လို့ပြောပါတယ်။
အီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေအကြားညစ်ရေးခွဲဝေတုံးဆွဲမှုအငင်းပွားတာစနေနေ့တော့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ စုံလူနှုတ်သေဆုံးပြီးအချို့ဒဏ်ရာရရှိခဲ့သလိုနှစ်ဖက်တင်းမာမှုတွေမြင့်တက်လာနေပါတယ်။အီရန်နိုင်ငံစစ်စတန်နဲ့ဘလူချီစတန်ပြည်နယ်တွေနဲ့အာဖဂန်ဘက်ကနေရူမာပြည်နယ်တွေအကြားနယ်စပ်မှာရှိတဲ့ဟဲလ်မန်ဒ်မြစ်ကြီးကိုခွဲဝေတုံးဆွဲမှုအပေါ်အငင်းပွားပြီးအပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ဒူရဲချုပ်ဗိုလ်ချုပ်ကြီးကာဆမ်ရီအဇီကတော့အာဖဂန်ဘက်ကစတင်ပစ်ခတ်တာလို့ဆွဆွဲခဲ့ပါတယ်ဒါကိုအစိုးရပိုင်း IRNA သတင်းဌာနကထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကလည်းအာဖဂန်တွေဘက်ကလည်းအီရန်ကစတင်ပစ်ခတ်တာလို့ပြည်ထရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပြီးအီရန်ဘက်ကတဦးနဲ့အာဖဂန်ဘက်ကတဦးသေဆုံးတယ်လို့ပြောဆိုပါတယ်အီရန်ဘက်ကတော့နေကြားဆောင်တပ်ဖွဲ့ဝင်2ဦးသေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်သေဆုံးသူအရေအတွက်ဒါဒီထက်များနိုင်တယ်လို့လည်းအချို့သတင်းတွေမှာဖော်ပြထားပါတယ်ဒီလောက်အစောပိုင်းကအီရန်သမ္မတအီဘရာဟင်ရာစီအီရန်နိုင်ငံရဲ့မြေကိုခွဲဝေတုံးဆွဲမှုအခွင့်အရေးကိုမချိုးဖောက်ဖို့သတိပေးချက်ထွက်ပေါ်လာပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်ပေါ်လာတာပါအီရန်မှာမိုးကောင်ရေချောင်းမှုတန်ကိုခံနေရတာနှစ်ပေါင်း30လောက်ရှိနေပြီဖြစ်ပြီးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအခြေအနေပိုဆိုးလာခဲ့တယ်လို့ကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ဖြစ်တဲ့ WFP ကပြောဆိုထားပါတယ်အီရန်နိုင်ငံရဲ့68ရာခိုင်နှုန်းဟာအနည်းနဲ့အများမိုးကောင်ရေချောင်းမှုတန်ကိုခံနေရတယ်လို့အီရန်ရာသီဥတုနဲ့ဇလဗီဒာဌာနကလည်းပြောဆိုထားပါတယ
်။ဆာဗီးယားနိုင်ငံမှာတော့စနေနေ့ကအစိုးရကိုဆန္ဒပြတဲ့တောင်းနေချီတဲ့လူဟာဘဲဂရိတ်မြို့လည်းကအစိုးရရုပ်တံအဆောက်အဦ RST ပတ်လည်မှာဆန္ဒပြပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုပေးဖို့အတွက်အာနာရှင်သမ္မတအလက်ဇန္ဒရာဘူချီကိုတောင်းဆိုခဲ့ကြပါတယ်။ တွက်အော်ဟစ်တောင်းဆိုကြပါတယ်။ဆာဗီးယားဥရေယအစိုးရရုပ်တံဟာဘက်လိုက်မှုမရှိဘူးတတ်မှတ်ထားပေမဲ့လက်ရှိမှာတော့လူလူအတွက်မဟုတ်ဘဲနဲ့အစိုးရအလို့ကြပဲထုတ်လွှင့်ပေးနေတယ်လို့ပြောပါတယ်။ဒီလမ်းတွေပေါ်မှာပဲတောက်ကြံတွေကတော့သမရကိုထောက်ခံသူတွေစုဝေးပြီးထောက်ခံဆန္ဒပြခဲ့ကြတာပါ။ဒီထောက်ခံသူအများစုကိုတော့ဆာဗီးယားနဲ့အင်ဂျီချင်းနိုင်ငံတွေကနေခေါ်ယူခဲ့သူဖြစ်ပါတယ်။သမရဘူချီကိုဆန့်ကျင်တဲ့တိုက်ခိုက်တွေဥဆောင်တဲ့ဆန္ဒပြမှုကသူအာဏာဆုပ်ကင်ထားတဲ့ဆယ်နှစ်ကျော်ကာလအတွင်းအကြီးမားဆုံးဖြစ်ပြီးတော့ဒီစနေဆန္ဒပြမှုကသရုတ်ထအကြိမ်မြောက်ဖြစ်ပါတယ်။ဒီလအစောပိုင်းမှာကလေးငယ်အများစုပါတဲ့18ဦးသေဆုံးပြီး20ဒဏ်ရာရခဲ့တဲ့မူလာရန်ကြောင့်ပြစ်ခတ်မှုကြောင့်ဆန္ဒပြပွဲတွေကိုဆက်မလုပ်ပဲအခုမှတခါပြန်ပြီးလုပ်ခဲ့ကြတာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာတရိတ်ဆန်တွေအတွက်တန်ငက်တကွေးယောဂကာကွယ်ဆေးထိုးဖို့စမ်းသပ်နေတာအောင်မြင်နေပြီဖြစ်ပြီးလာမယ့်ဆောင်းဦးရာသီလောက်မှာဘဲနဲ့တက်တွေကိုစတင်ထိုးပေးသွားမယ်ရည်ရွယ်ထားတဲ့အကြောင်းစိုက်ပျိုးရေးဝန်ကြီးဌာနကပြောဆိုပါတယ်ကာကွယ်ဆေးကိုဘဲတွေမှာအချိန်ချင်းစမ်းသပ်ခဲ့ပြီးအောင်မြင်မှုရရှိနေတယ်လို့ပြင်သစ်လေယာစိုက်ပျိုးရေးဝန်ကြီးဌာနကပြောဆိုပါတယ်တန်ငက်တကွေးယောဂကြောင့်ကဘာတလွားကျက်ဘဲမွေးမြူရေးလုပ်ငန်းတွေကိုထိခိုက်ပျက်စီးခဲ့ရပြီးအနာကျတဲ့ကျက်ဘဲအကောင်ရည်တန်း100လောက်ကိုတုတ်တင်ခဲ့ရပါတယ်ပြည်ထောင်နိုင်ငံကဥရောပသမဂ္ဂအတွင်းအဆိုးအဝါဆုံးခံစားရတဲ့နိုင်ငံဖြစ်ပါတယ်။အထူးသဖြင့်တော့ငှက်အုပ်စုဝင်ဘဲတွေအကြားမှာကူးစက်ခဲ့တာဖြစ်ပါတယ်။စေဝါထုတ်လုပ်တဲ့ကုမ္ပဏီတွေထံကနေကနအူးကာကွယ်ဆေးအလုံးရင်တန်း80ကိုပြီးခဲ့တဲ့လတည်းမှာမှာယူထားပြီးချမ်းမာရေးဘေးရန်ရဲ့ကင်းရှင်းရေးဌာနရဲ့နောက်ဆုံးစတဲ့ဒီပြူချက်ကိုစောင့်ဆိုင်နေပါတယ်။ပြည်ထောင်အစိုးရကတော့လောလောဆယ်စေဝါကုမ္ပဏီနှစ်ခုကိုဘဲတွေအတွက်ကာကွယ်ဆေးထုတ်ဖို့ခွင့်ပြုထားပါတယ်။တန်ငက်တုတ်ကွေးကာကွယ်ဆေးတွေကိုအခြားဥရောပသမဂ္ဂနိုင်ငံတွေမှာလည်းထုတ်လုပ်ဖို့စမ်းသပ်နေပြီး Netherlands နိုင်ငံမှာလည်းအောင်မြင်မှုရရှိနေပါတယ
်။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433ဟိုက်ဒရိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားကာလတော်ကြာဆက်ဆံရေးတင်းမာနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေလက်ကြားကိုလင်းတင်းတင်းမောကြီးရှန်တောင်းပေါ်မှာတရုတ်တင်းမော၃ဆင့်ဖြတ်သွားခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့ဒါတရုတ်အစိုးရရဲ့ပုံမှန်မဟုတ်တဲ့ဆင့်ရပြမှုလို့ပြောပါတယ်။ထိုင်ဝမ်ကိုအမြဲမပြတ်စောင့်ကြည့်နေတဲ့တရုတ်စစ်သည်မော်တွေကိုတိုက်ပီနားမှာနေ့စဉ်လိုလိုတွေ့ရပေမဲ့အခုလိုလင်းတင်တင်မော်ကြီးတစ်စင်း112မိုင်ပဲကျဲတဲ့ထိုင်ဝမ်ရေလက်ကြားမှာဖြတ်တာမျိုးကတော့2022မတ်လကတည်းကမရှိခဲ့ဘူးပါဘူး။ရှန်နောင်းလင်းတင်တင်မော်ဥဆောင်တဲ့တရုတ်ရေတပ်တင်မော်၃စင်းဟာထိုင်ဝမ်ရေလက်ကြားကိုဒီကနေ့မွန်းတဲ့အချိန်လောက်ဖြတ်သွားတယ်လို့ထိုင်ဝမ်မျိုးသားကာကွယ်ဝန်ကြီးဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်ကကင်းတဲ့ရင်းတွေရေတပ်တင်မော်တွေနဲ့မြေပြင်ကနေပစ်တဲ့မစ်ဆိုင်းဒုံးတွေချထားပြီးတရုတ်တပ်တွေရဲ့လှုပ်ရှားမှုကိုအနည်းချက်ကတ်စောင့်ကြည့်ခဲ့တယ်လို့တုံ့ပြန်ဖို့အတွက်အသင့်ပြင်ခဲ့ရတယ်လို့ထိုင်ဝမ်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။
American ဥဆောင်ပြီး Indo-Pacific နိုင်ငံတွေပါဝင်တဲ့ IPEF စီးပွားရေးညှိနှိုင်းဆွေးနွေးပွဲကိုစနေနေ့က American ပြည်ထောင်စု Detroit မြို့မှာကျင်းပခဲ့ပြီးကုန်ပစ္စည်းထုတ်လုပ်တင်ပို့မှုခိုင်မာပြီးလုံခြုံစိတ်ချရဖို့အတွက်သဘောတူညီချက်တွေကိုရရှိခဲ့တယ်လို့ American ကုသရေးဝန်ကြီးဝန်ကြီး Gina Raimondo ကပြောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သဘောတူညီချက်အရပထမအဆင့်အနေနဲ့ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုပူးပေါင်းဆောင်ရွက်ရေးကောင်စီတရက်ကိုဖွဲ့စည်းသွားဖို့ဒါအပြင်အနောက်ရှက်ဟန်တာတွေဖြစ်လာခဲ့ရင်ကြိုတင်တည်ပြီးနိုင်ဖို့အတွက်တုံ့ပြန်ဖြေရှင်းဖို့အတွက်အခက်အခဲတုံ့ပြန်ဖြေရှင်းဆောင်ရွက်ရေးကွန်ရက် Crisis Response Network ကိုဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့ကုသရေးဝန်ကြီးဝင်းတီရမန်တန်ကပြောဆိုခဲ့ပါတယ်။သဘောတူညီချက်မှာအလုံသမားခွင့်ရေးဆိုင်ရာသဘောတူညီချက်လည်းပါဝင်ပါတယ်။ကုန်ပစ္စည်းထုတ်လုပ်တင်ပို့မှုတွေမှာအလုံသမားတွေနဲ့ပတ်သက်တဲ့အခွင့်အရေးနဲ့စံချိန်စံညွတ်သတ်မှတ်ဖို့အစိုးရအလုံသမားအလုံရှင်ကိုယ်စားလှယ်တွေပါဝင်တဲ့ဗုတ်အဖွဲ့ဖွဲ့စည်းဖို့တွေလည်းပါဝင်ပါတယ်။အလုတ်သမားဆိုင်ရာအချက်အလက်ဟာ Indo-Pacific IPEF ရဲ့ကုန်ထုတ်ဖြန့်ဖြူးရေးဆွေးနွေးပွဲရဲ့အဓိကအချက်၄ချက်တည်းကတစ်ချက်ဖြစ်ပါတယ်။ကြံ၃ချက်ကတော့ကုန်သွယ်ရေးရာသီဥတုပြောင်းလဲမှုကိစ္စနဲ့အသွင်ကူးပြောင်းရေးဆိုင်ရာကိစ္စတွေဖြစ်ပြီးရှုပ်ထွေးတဲ့အတွက်အချိန်ယူဆွေးနွေးညှိနှိုင်းဖို့လိုအပ်နေပါသေးတယ
်။အရှိလေပိုင်းဒေတာတလောမှာရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ပေးနေတဲ့ Saudi Arabia အခြေစိုက် Arabsat ကုမ္ပဏီအတွက်ဆက်သွယ်ရေးဂျိုးတူတခုကိုဘီလီယံနာတစ်ထဲကြီး Elon Musk ရဲ့ SpaceX ကုမ္ပဏီကစနေနေ့မှာကမ္ဘာပတ်လမ်းတဲကိုလွှတ်တင်လိုက်ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Cape Canaveral အကဒါအရင်လွှတ်တင်တဲ့စခန်းကနေ Beta 8ဂျိုးတူကို Falcon 9 Rocket နဲ့လွှတ်တင်လိုက်တာလည်းဖြစ်ပါတယ်။ဒီဂျိုးတူကို၄-၅လအတွင်းမှာပဲစတင်သုံးဆနိုင်တော့မှာဖြစ်ပြီး ဒီဂျိုရုကနေအာဖရိကအလဲပိုင်းဥရောပနဲ့အရှေ့အလဲပိုင်းဒေသတွေအတွက်ရုပ်သံထုတ်လွှင့်တာနဲ့တခြားရေဒီယိုတယ်လီဖုန်းချိနှန်းစစ်တွေဝန်ဆောင်မှုတွေကိုပေးနိုင်တော့မှာလည်းဖြစ်ပါတယ်။ Airbus ကာကွယ်ရေးနဲ့အာဂါဒါစူးစမ်းရေးကုမ္ပဏီကတည်ဆောက်တဲ့ဒီ Beta 8ဂျိုရုကိုတက်တန်း15နှစ်ရှိပြီဖြစ်တဲ့ Beta 6ဂျိုရုနေရာမှာအစားထိုးမှာလည်းဖြစ်ပါတယ်။အခုအာဂါဒါပြန်တက်မှုကဒီနှစ်အတွင်း SpaceX ကုမ္ပဏီရဲ့36ကြိမ်မြောက်အာဂါဒါခီးစဉ်ဖြစ်ပြီး Florida အာဂါဒါစခန်းကနေကမ္ဘာပတ်လမ်းထဲကိုလွှတ်တင်တော့26ကြိမ်မြောက်ဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. တရင်တွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ပြီးသတင်းဆောင်ပါတပုတ်ကိုဥစွာတင်ပြပါအောင်မယ်။အမေရိကန်စိုက်ပျိုးမြေတွေကိုနိုင်ငံသားတွေအထူးသဖြင့်တော့တရုတ်တွေကိုရောင်းချတာကိုတားမြစ်တဲ့ဥပဒေတွေချမှတ်ဖို့အမေရိကန်လွှတ်တော်အမတ်တချို့ကတိုက်တွန်းနေကြပါတယ်။အမေရိကန်မြေယာရင်းနှီးမြှုပ်နှံပိုင်ဆိုင်မှုတွေထဲမှာနိုင်ငံတရာကျော်ရှိတဲ့အထက်မှာတရုတ်ကအဆင့်18မှာရှိနေပါတယ်။တရုတ်ရဲ့အမေရိကန်လက်မြေတွေဝယ်ယူမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာစိုးရိမ်မှုတွေရှိနေပေမဲ့တချို့ဒေသခံတွေကတော့ဒါကိုအရေးထားရမယ့်ကိစ္စတစ်ခုလို့မတွေးမိကြပါဘူး။ VOA သတင်းတောက် King Farabot သတင်းပေးပို့ထားတာကိုမတ်စုမင်ကဆက်ပြီးပြောပြပါမယ
်။အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ကထိတ်တန်းပြောင်းတဲ့ပဲပိဆက်ထုတ်လုပ်မှုအများပြားရှိတဲ့ပြည်နယ်တွေကတခုအပါဝင်ဖြစ်ပါတယ်။ Galesburg မြို့နာက Wendell Schumann ရဲ့လယ်မြေတွေကသူတို့မျိုးရိုးစင်ဆက်ပိုင်ဆိုင်ခဲ့တာပါ။သူတို့ပိုင်တဲ့လယ်မြေတွေကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကလိုက်ပြီးတော့ဝယ်နေတဲ့အတွက်ဆိုရင်တလူ2019ခုနှစ်ကနေ2020အတွင်းမှာတရုတ်နိုင်ငံနဲ့အခြေဆက်ရှိတဲ့အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေရဲ့စုစုပေါင်းအမေရိကန်မြေယာပိုင်ဆိုင်မှု30ရာခိုင်နှုန်းနီးပါးတက်လာတယ်လို့ရှိုးမန်ကပြောပါတယ်
။ It's uncomfortable having your major
သူတို့ကဒီမှာမြေတွေပိုင်ဆိုင်မှုလုပ်နေကြတယ်။အချိန်မရဒုက္ခပေးနိုင်တဲ့အဓိကတင်ပေးတွေရှိနေတာကကျွန်တော်တို့အတွက်တုံ့လုံးစရာဖြစ်နေပါတယ်။
ဒါပေမဲ့ရှုံးမန်ကအနာတဝိုက်တရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့လေယာတွေရှိမရှိဆိုတာကိုတော့မသိဘူးလို့ပြောပါတယ်။ Loot Warrel ရဲ့ကုမ္ပဏီက Illinois ပြည်နယ် Jason Bale မှာမြေယာရောင်းဝယ်မှုတွေကိုစီမံပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်
။ With an investment group that I've known.
သူဆက်ဆက်လုပ်ကိုင်နေတဲ့ရောင်းဝယ်မှုတော်တော်များများကဒေတာတွေနေများတယ်လို့ပြောပါတယ်။
In my 15
years. ကျွန်တော်လုပ်တဲ့15နှစ်အတွင်းပြည်ပဝယ်လက်နဲ့အကြုံသေးဘူး။
အမေရိကန်လေယာမြေတွေကိုတရုတ်တွေပိုင်ဆိုင်မှာကိုချင်းချမှုတရက်ဖြစ်နေစိုးရိမ်နေတဲ့သူတွေထဲမှာအိုင်အိုဝါပြည်နယ်အထက်လွှတ်တော်အမတ်ဂျိုနီအန်စ်လည်းပါပါတယ
် You add up all of the acres
အမေရိကန်မှာတရုတ်တွေပိုင်ထားတဲ့မြေတွေအားလုံးပေါင်းရင်ကျမရဲ့ဇာတိအိုင်အိုဝါပြည်နယ်နီးနီးရှိနေပါပြီ
အမေရိကန်စိုက်ပျိုးရေးဌာနစီးရင်နေရာတရုတ်နဲ့ဆက်နွယ်တဲ့ရင်းနှီးမြှုပ်နှံသူတွေရဲ့အမေရိကန်မှာလယ်မြေတီးတန့်ပိုင်ဆိုင်မှုကမြေအေက၄သိန်းအောက်မှာရှိနေပါတယ
် I don't think it's super important
ဘယ်သူပိုင်ဆိုင်တယ်လဲဆိုတာသိဖို့ကသိအရေးကြီးတယ်လို့မထင်ပါဘူးထုတ်ကုန်တွေဘယ်သူပိုင်မြေကလာတယ်ဆိုတာလည်းမသိနိုင်ပါဘူးစိုက်ပျိုးရေးမူဝါဒအရတော့သိအရေးမကြီးဘူးလို့ကျွန်တော်ထင်ပါတယ
် Texas နဲ့မြောက် Dakota ပြည်နယ် American စစ်စခန်းတွေနားမှာမကြသေးခင်တုန်းကတရုတ်နဲ့ဆက်နွယ်နေတဲ့ရင်းနှီးမြှုပ်နှံသူတွေမြေတွေကိုဝယ်ဖို့စ조사နေတာကြောင့်အမျိုးသားလုံခြုံရေးအန္တရာယ်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိလာနေတာပ
ါ Rural America
ကတော့တော်တော်များများကတော့ဥပဒေတွေလိုအပ်နေပြီဆိုတာလက်ခံကြမယ်ထင်ပါတယ်တရုတ်တွေကငွေတို့ပိုက်ဝင်လာမယ်ပြီးတော့ဘာတွေလုပ်မလဲဆိုတာဘယ်သူမှမသိနိုင်ပါဘူ
းအမေရိကန်ပြည်နယ်ဥပဒေပြုလွှတ်တော်အများအပြားကတော့ကွန်ကရစ်လွှတ်တော်ရဲ့လှုပ်ဆောင်မှုတွေကိုကြော်ပြီးနိုင်ငံခြားသားမြေယာပိုင်ဆိုင်မှုတွေကိုကန့်သတ်ဖို့စဉ်းစားနေကြပြီဖြစ်ပါတယ်ရှင်
ဒါကတော့အမေရိကမှာတရုတ်တွေမြေအဝယ်များလို့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုမဆုမုံကပြောပြသွားတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတပုတ်အကိုစတင်တင်ပြပါတော့မယ်ရန်ကုန်မြို့ကဆိုင်ုံတချို့မှာဒီနေ့နွေရာသီမှာစံချိန်တင်လောက်တဲ့အပူလွန်ကဲနေတဲ့အချိန်မှာအလုတ်သမားတွေကိုလေပန်းကားတောင်ဖွင့်မပေးတဲ့အပြင်ဆိုင်ုံအတွင်းလေဝင်လေထွက်ကောင်းအောင်လည်းလုပ်မပေးဘူးလို့အလုတ်သမားတွေကပြောဆိုကြပါတယ်အပူတန်ကြောင့်ကျန်းမာရေးပြဿနာတချို့ကြုံရတဲ့အခါမှာလည်းတာဝန်ရှိသူတွေဘက်ကဘာမှဆောင်ရွက်မပေးဘဲဖိအားပေးစိတ်ခိုင်းတာတွေခံနေရတဲ့အကြောင်းဒီတစ်ပတ်ဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ထားပါတယ်ခင်ဗျာ
စပန်ကအကြီးရတက်ထားတယ်ဒါမှမဟုတ်ရင်သူတို့ပစ္စည်းရပြက်နေရတို့ပစ္စည်းရအဲ့လိုနိုင်ငံသားအမှားရတာတို့အမျိုးမျိုးတော့ကြောင်းမြတ်ချက်တွေတော့ပေးရပါတော့
ဒီလုပ်ငန်းဝင်ပေးရတဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိသီးသားဖြစ်တဲ့အတွက် လုပ်ကိုလုပ်ပေးရမှာပေါ့နော်ဒီလေဝင်လေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အုံနဲ့ညီမျှတဲ့တို့ဆိုလို့ရှိရင်ရေအေးလိုက်တာလေးလားဒါတွေကပေးတာမျိုးရှိတယ်ပေါ့နော်တို့ဆိုလို့ရှိရင်တော့ပန်ကာလေးနဲ့တွားတာမျိုးပေါ့နော်
ပြီးခဲ့တဲ့လတွေတုန်းကနိုင်ငံနဲ့ဒဝမ်းအပူဒဏ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မြို့ကအထည်ချုပ်စက်ရုံကကြီးကြပ်ရေးမှုတွေဟာအလုသမားတွေအလုချိန်တွင်အပူဒဏ်တက်တာအောင်လုပ်ပေးဖို့အတွက်ပန်ငါဖွင့်ဖို့ခွင့်မပြုကြပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံဒဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုအလွတ်တန်းသတင်းထောက်မွန်မွန်ကရေးသားထားပြီး Frontier မြန်မာကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင်။
မီတာကတက်မှာဆိုတဲ့အတွက်ပူလောင်အိုက်ဆက်လာတဲ့နှွေခေါင်ခေါင်မာတော်ကြည်ကြဲ့ရင်မှုတွေကစက်ရုံတဲ့ပန်ကာပေးမဖွင့်ဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့အထည်ချုပ်စက်ရုံအလုပ်သမားတဦးကပြောပြပါတယ်ကြည်ကြဲ့ရင်မှုတွေဖျက်တောက်တာတဲ့တခြားအရာတွေလည်းရှိပါသေးတယ
်တောက်ရည်တွေနဲ့ပတ်သက်ပြီးရောသူကအေးအောင်တော့မလုပ်သေးနိုင်ဘူးဒါပေမဲ့ပူအောင်တော့သူလုပ်ပေးမယ်ဆိုပြီးတော့သူကတိတော့ခံထားတယ်ပေါ့နော်အခုညီမတို့ဒီကြုံနေရတဲ့ပြဿနာပါလဲဆိုလို့ရှိရင်ဒီဧည့်သည်တွေလာမယ်ကိုယ်စားလှယ်တွေလာမယ်လို့ပြောတဲ့အခါကျလို့ရှိရင်ဒီကျုပ်ဆရာလည်းမပြောလဲဆိုတဲ့အခါကျတော့ဝန်ထမ်းတွေကွာပေါ့နော်ဥမာထားတယ်တကယ်လို့နင်တို့ကဘသူကပဲနေကြီးရပူလားလို့မင်းကြီးကအေးတယ်လို့ပြောချီသူပြောထားတယ်ပေါ့နော်
မြန်မာမှာနွေရာသီစပြီးဆိုတဲ့မက်လာကစားလို့မျိုးကြီးတွေအပါအဝင်တနိုင်ငံလုံးအပူချိန်တိတိတတ်တာမြင့်တက်လာခဲ့ပါတယ်။ဒီလိုနေပူချိန်မြင့်တက်နေချိန်မှာအာနာသိမ့်မှုရဲ့နောက်ဆက်တွဲစီးပွားရေးကျဆင်းတာနဲ့အတူလက်စစ်မီးတွေကလည်းပုံမှန်မရနေတော့ပါဘူး။ရန်ကုန်မြို့ရဲ့တချို့နေရာမှာနိုင်ရီပိုင်းသာလက်စစ်မီးရပြီးနိုင်ငံရဲ့တခြားဒေသတွေမှာတော့ဒီထက်အခြေအနေပိုဆိုးပါတယ်။ဒါအပြင်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဝန်တန်းထောင်ပေါင်းများစွာအလုပ်ထွက်ကြတာဒါမှမဟုတ်စစ်တပ်ကိုဆန့်ကျင်တဲ့အကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်သွားကြတာလည်းရှိနေပါတယ်။အပူချိန်40နဲ့45ဒီဂရီရောက်သွားတတ်တဲ့ရန်ကုန်မြို့ကစက်ရုံအလုပ်ရုံတချို့အတွင်းမှာဆိုရင်ပန်ကာမဖွင့်ပေးတာဒါမှမဟုတ်လေဝင်လေထွက်မကောင်းတဲ့နေရာတွေမှာဖိအားပေးအလုပ်စီခိုင်းခံရတာကြောင့်အလုပ်သမားတွေအတွက်ကျန်းမာရေးပြဿနာတွေဖြစ်လာစေခဲ့ပါတယ်။
ဆေးရုံတွေ line တွေအပေါ်ကြီးကနေဒီပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့ပစ္စည်းတွေကပြက်နေရတော့ပစ္စည်းတွေကအလိုလိုနိုင်ငံသားအမှားရတာတို့မျိုးမျိုးတော့ကြောင်းမြတ်ချက်တွေတော့ပေးရပါတော့နော်ငကူကလေးကတော့အခုချိန်လုပ်ပေးထားတဲ့ညာမျိုးရှိတယ်ရှင်ကြတော့အင်ဂျီလာဆိုတော့ခါလဲတော့ပူမပူအောင်လို့ပဲကိုယ်ကထိန်းနောက်နေတဲ့သဘောမျိုးပေါ့နော
်အလုတ်သမားတွေကအလုတ်လုံရင်အရန်ပူလာရင်တောက်ဖို့ဓာတ်စာရည်ယူသွားဖို့ကိုလည်းချိချက်ရင်မှုတွေကယူခွင့်မပေးပါဘူးဒါတွေမှောက်ရင်စက်ရုံတွေကအကုန်ကျန်းတွေအယောင်ဆွန်းထင်းသွားမှာကိုကြောက်ကြလို့ဖြစ်ပါတယ်မြန်မာမှာဒီနှစ်ဟာအပူဆုံးနှစ်တစ်နှစ်ဖြစ်တယ်လို့မိုးဇလာရဲ့အချက်လက်တွေအရသိရပါတယ်ရန်ကုန်အပါအဝင်မြို့ကြီး၁၀မြို့မှာအပူချိန်၄၀ဒီဂရီဆယ်စီယက်ထက်ကျော်ပါတယ်မီးအချိန်အကြာကြီးပြက်လို့အပူဒဏ်ကြောင့်သေဆုံးသူအနည်းဆုံး၃ယောက်ရှိရဲလို့မီဒီယာတွေကဖော်ပြကြပေမဲ့အပြင်မှာဒီထက်လည်းပိုများနိုင်ပါတယ်အမျိုးသမီးလှုပ်သားတွေအများဆုံးရှိရဲ့အထည်ချုပ်စက်ရုံတွေမှာတော့ကိုဝန်ဆောင်တွေဟာလည်းအပူဒဏ်ကြားမှာဒီအခြေအနေတွေကိုအံတုရင်အလုပ်လုပ်ကင်နေကြရပါတယ်။အပူဒဏ်ကြားဖြစ်တဲ့နောက်ဆက်တွဲခေါင်းမူခေါင်းကိုင်းအော့အန်တဲ့လူတွေလည်းစက်ရုံတွေမှာမကြာခဏဖြစ်ပွားနေပေမဲ့စက်ရုံတွေဘက်ကတော့ဒါကိုလစ်လျူရှုထားစေအခြေအနေဖြစ်ပါတယ်။2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးဥပဒေထဲမှာအလုပ်သမားတွေဟာဒီလိုလူအခွင့်အရေးချိုးဖောက်တာတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းချပြီးသားဖြစ်ပါတယ်။ဒါပေမဲ့2021ဆေးအနာသိမ့်ပြီးနောက်ပိုင်းကလေးကအခွင့်အရေးတစားစားနဲ့တိုက်စားခံလာရပါပြီ။အာနာသိမ့်နှစ်ကျော်ကာလအတွင်းအလုပ်သမားခေါင်းဆောင်နဲ့အလုပ်သမားအရေးလှုပ်ရှားသူ300ကျော်ဖမ်းဆီးထောင်ချခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ရဲ့ဗဟိုအလုပ်အမှုဆောင်အဖွဲ့ဝင်မခိုင်စာအောင်ကပြောပါတယ်။ကျန်တဲ့တချို့သူတွေဟာလည်းအဖမ်းခံရနိုင်တာကြောင့်ရှောင်နေကြရပါတယ်။ကျန်တဲ့အလုပ်သမားအဖွဲ့အစည်းတွေဟာလည်းပြောဆိုလုပ်ကင်သမျှကန့်သက်ခံထားရတဲ့အခြေအနေပါ။ဒ ဒါတွေအားလုံးရဲ့ရလက်ကတော့အလုံသမားတွေနင်းနာသမားကိုတန်ကြားနိုင်မဲ့ရန်တရားတွေရက်တန့်သွားခဲ့ရတာပါမြန်မာနိုင်ငံအထွေထွေလုံသမားသမဂ္ဂများအဖွဲ့ချုပ် FGWM ဥက္ကဋ္ဌမမိုးစန္ဒာမြစ်ကအလုံသမားဦးစီးဌာနရဲ့စစ်ဆေးရေးမှုတွေဟာစက်ရုံလုပ်ငန်းဝင်တွေအထိတေးချသွားပြီးတော့ကျန်းမာရေးနဲ့လုပ်ငန်းဝင်ဘေးရန်ရဲ့ကင်းရှင်းရေးစည်းကမ်းလိုက်နာမှုရှိမရှိကိုစစ်ဆေးသင့်တယ်လို့ဆိုပါတယ
်ဒီလုပ်ငန်းဝင်ဘေးရန်ရဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိပြီးသားဖြစ်တဲ့အတွက်လုပ်ကိုလုပ်ပေးရမှာပေါ့နော်ဒီလေဝေလေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အအုံနဲ့ညီမျှတဲ့ချို့ဆိုလို့ရှိရင်ရေအေးလိုက်ကာတွေလားဒါတွေကာပေးတာမျိုးရှိတယ်ပေါ့နော်ချို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော်ဒါပေမဲ့အဲ့ဒီပစ္စည်းတွေပန်ကာတွေရေလိုက်ကာတွေကလည်းစက်ရုံနေမှာအလုပ်သမားတွေရဲ့အရေအတွက်နဲ့ညီမျှအောင်မရှိဘူးပေါ့နော်
အထည်ချုပ်စက်ရုံတွေမှာချုပ်ရိုးချုပ်သားတွေသေချာမြင်အောင်တတ်ထားတဲ့မိချောင်းတွေဟာအပူချိန်ပိုတက်စေရဲ့လို့သူကဆက်ပြောပါတယ်
။အလုပ်သမားတွေကငွေရဲ့အပူ၊စက်ရုံရဲ့အပူ၊လုပ်ငန်းဝင်ရဲ့မိချောင်းတွေရဲ့အပူတွေကိုခံနေရတဲ့အပေါ်မှာလေဝင်လေထွက်မျှတမှုမရှိတဲ့ဓာတ်တွေကိုခံစားတချို့ဆိုလို့ရှိရင်နေအရန်ပူတဲ့အချိန်မျိုးဆိုရင်အလုပ်သမားတွေကလုပ်ငန်းခွင်ထဲမှာမူးမက်လေလဲတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်။ဖြစ်ကြတဲ့တအားပူပြီးတော့အဲကောင်းလေမတရားတိုက်ချွေးတွေမတရားထွက်ပြီးတော့မှဒါတွေကလည်းအရှိမကျမတို့အများကြီးကြုံခဲ့ဘူးရဲ့ပေါ့နော်လှုပ်ရှင်တွေဘက်ကတော့သူတို့အကျိုးမြတ်ရဖို့အတွက်ကိုပဲသူတို့ကတော့သူတို့ရဲ့ဒီအကျိုးစီးပွားအပေါ်မှာရုပ်ရုံမသွားဘဲနဲ့တော့သူတို့လှုပ်ရှားရှိတဲ့ဟာကိုဆက်လုပ်နေတာပေါ့နော
်အလုံသမားတွေရင်ဆိုင်နေရတဲ့ဒီအပူဒဏ်ပြဿနာကသူတို့အလုပ်ချိန်ပြီးသွားရင်တောင်မပြီးသေးပါဘူးစက်ရုံအလုပ်သမားတွေဟာလူများစွာစုနေကြတဲ့အဆောင်ခန်းချင်းချင်းလေးရဲ့မှာသူတို့အလုပ်ဖို့အကင်ဖက်တွေနဲ့အတူနေကြရတာပါအဆောင်မှာလည်းမီးပြတ်တာကများလို့အလုပ်သမားတွေဟာတရက်မှာ24နာရီပတ်လုံးအပူဒဏ်ကလွတ်တဲ့အချိန်ဆိုတာအတော်ရှားပါတယ်ဒီအချိန်တွေအတွက်အဖြေကတော့အာနာသိန်းစစ်ကောင်စီတပ်ကိုတွန်းလှန်နိုင်ဖို့ပဲဖြစ်တယ်လို့ NUG ရဲ့အလုပ်သမားရေးရာဌာနဘက်ကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေကအလုံသမားတွေအနေနဲ့သူတို့မကျေနပ်ချက်တွေကိုဆက်ပြီးထုတ်ဖော်ပြောဆိုလာဖို့လိုတယ်လို့ပြောပါတယ်
။အလုံသမားတို့ကလည်းဒီဟာနဲ့ပတ်သက်ပြီးတော့ရသမျှကိုဥရေဘောင်မင်းတိုက်ပွဲတွေနဲ့လည်းသူတို့ရှင်းဆိုင်ကြမှာပဲ။ပေါင်းတောင်းဆိုတာလေဒါတွေနဲ့ရောအဲညီမျိုးစုံနဲ့ဒါတောင်းဆိုပါမှာပဲ။အဲကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတာအလုံသမားဝန်ကြီးဌာနအနေနဲ့လည်းအလုံသမားတွေကိုလည်းမထီကိုက်အောင်ပေါ့နော်မထီကိုက်အောင်လို့ကျွန်တော်တို့တွေသူတို့ရဲ့အခွင့်အရေးပို့ပြီးရရှိအောင်လည်းဒီဘက်ကစူးစမ်းပြီးနေပါတယ်ဒီအလုပ်သမားတွေရဲ့အခွင့်အရေးကိုဘယ်လောက်ကြီးပဲကျွန်တော်တို့တောင်းဆိုဥရေတွင်တိုက်ပွဲဘယ်လောက်ပဲဝင်နေပြောစကားစကားဥရေပေါင်းပြင်ပကနေပြီးတော့အနာသိမ့်ထားတဲ့ဒီအုပ်စုဖြစ်တယ်ပေါ့နော်ဒါကြောင့်သူတို့ကတော့ဥရေလည်းခယူဆိုင်မှာမဟုတ်ဘူးအလုပ်ရှင်တွေကလည်းဒီလိုမျိုးပဲထူဖို့နေမှာပဲ
အမျိုးသမီးစက်ရုံအလုပ်သမားတူကတော့သူ့လှုပ်ဖို့ကင်ဖက်တွေကပါသူတို့ကြုံနေရတဲ့ဆိုးဝါးတဲ့အခြေအနေတွေကိုပြောရဲတက်သည့်ရှိလာစေချင်ပါတယ်ဒါပေမဲ့အလုပ်ရှင်ရဲ့သဘောထားကပိုအရေးကြီးတယ်လို့သူကပြောပါတယ
်ဒါကိုချင်းစာတရားနဲ့တော့ဆိုင်တာပေါ့နော်ကိုချင်းစာတက်လို့ရှင်တော့ဒီဟာအလုံးကတော့အဆင်ပြေမှာလို့ဖြစ်ဟုတ်ဒီအပူချိန်ကြီးဆိုတာကဒါစက်ရုံတိုင်းကလှုပ်ရှင်တိုင်းကဒီဝန်ထမ်းတွေကိုဖြည့်ဆွက်ပေးရမယ်ဟိုတောင်းဝတ်တရားထဲမှာပါတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာညီမတို့ဒီလိုမျိုးကြီးပြက်ကွက်မှုတွေအများကြီးနဲ့ရင်ဆိုင်ကြုံလို့နေရတယ်ပေါ့နော်ဝန်ထမ်းတိုင်းကိုပေါ့နော်ဒီလိုဖြစ်နေတဲ့ပြဿနာတွေအလုံးကိုပေါ့နော်တဦးတယောက်တည်းမဟုတ်ရောမှာအများနဲ့စုပြီးတော့ပေါ့နော်ဒါကိုရဲ့ခေါင်းကိုရဲ့ဒီလှုပ်ပေးရမယ်လှုပ်ရှင်တွေကိုသိအောင်ပြောပြပေးစီရှင်လာပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ကြရတာပါ။အခုဆက်လက်ပြီးတော့ Democracy လူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မြမအပါဝင်ကဘာတဝမ်းကမတူကွဲပြားတဲ့လူမျိုးစုတွေလာရောက်အခြေချနိုင်နေတိုင်းနဲ့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးပွတ်တိုက်မှုတွေအခုနောက်ပိုင်းပိုပြီးတွေ့လာရပါတယ်ဒီပေါ်အာရှနယ်ပါတယောက်ရဲ့အတွေ့အကြုံတွေကို Club by Tech တို့ကပါမောက်ခဒေါက်တာရီမွန်ကိုဆက်သွယ်ပြီးဒီတပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဦးတင်မောင်တန်းကပြောပြထားပါတယ်
မက်ကရဲ့ဒီမိုကရေစီနဲ့လူခွင့်ရေးစနစ်ဟာလူမျိုးကွဲပြားမှုထဲမှာကျေသွင်းရတဲ့စနစ်တစ်ခုပိုလို့ဖြစ်လာနေပါတယ်။ဒီကြောင့်မိမိအတွေ့အကြုံကိုမျှဝေဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Hobby College ကစီးပွားရေးဌာနပေါ်ပေါက်ကဒေါက်တာရီမူသူဖြစ်ပါတယ်။မင်္ဂလာပါဆရာမရေ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ဒီလာထဲမှာပဲအမေရိကန်နိုင်ငံမှာခြေဆိုင်တဲ့ပူးသုတေသအဖွဲ့ကပေါ့နော်လေ့လာချက်တစ်ခုကိုထုတ်လိုက်ပါတယ
်။ဟုတ်
ဒီရာစုအလေရောက်လာတဲ့အခါမှာတဲ့အာရှတိုက်သားအမေရိကန်တွေကပြောင်းရွှေ့နေတဲ့အရာသူလူမျိုးတွေထဲမှာအကြီးမားဆုံးအုပ်စုဖြစ်လာတော့မယ်လို့သူတွေကတွေးရှိချက်ကပြောပါတယ်။ဒါပေမဲ့အဲ့ဒီအထက်မှာမြန်မာလူဦးရေကတော့နင်းနေတာကိုသွားပြီးတွေ့ရပါတယ်။2019ခုနှစ်စရင်အရဆိုလို့ရှိရင်အမေရိကန်မှာမြန်မာလူဦးရေက 38,900 ဝန်းကျင်ပဲရှိတယ်လို့တွေ့ရပါတယ်။2019ခုနှစ်ဆိုလို့ရှိရင်မြန်မာ 18,000 ပဲရှိတာပါအမေရိကန်မှာပေါ့နော်ဒီတော့လာအိုနိုင်ငံကမောင်လူမျိုးနောက်မြန်မာနဲ့နီပေါ်လူမျိုးတွေဟာအမေရိကန်ကိုနောက်ဆုံးမှရောက်လာကြတဲ့အာရှတိုက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့ဟိုပြောင်းရွှေ့နေထိုင်သူတယောက်အနေနဲ့ပေါ့နော်ဆ iam တွေ့ကြုံခဲ့ရတာရောနောက်ပြီးတော့ကြားဘူးနားဝရှိတာရောပထမဦးဆုံးအဲမျှဝေပေးစေခြင်းပါတယ်
ဟုတ်ကဲ့ဆရာအကျွန်မစပြီးတော့ပြောချင်တာကတော့ကျွန်မရဲ့အတွေ့အကြုံကပေါ့နော်ဒါကျွန်မပြည်ကကြောင်းလာတဲ့လူတယောက်ရဲ့အတွေ့အကြုံပေါ့အဲ့တော့အကြောင်းလာတဲ့ရင်ဒီမှာဆက်ပြီးတော့အထမုံဝမ်းကြောင်းမှုလုပ်ဖြစ်သွားတဲ့လူမျိုးရဲ့အတွေ့အကြုံပေါ့အကယ်ဒမစ်တယောက်ရဲ့အတွေ့အကြုံကိုပြောချင်ပါတယ်အဲ့တော့ကျွန်မရဲ့အာရှတိုက်တာအမေရိကန်တယောက်အနေနဲ့အားလုံးကိုစားမပြူဘူးဆိုတဲ့ကိစ္စကိုစပြီးတော့ပြောချင်ပါတယ်ဒါကိုယ့်ရဲ့အတွေ့အကြုံတွေကကောင်းတာလေးတွေရောမကောင်းတာလေးတွေရောပြောပြပါဆိုရင်တော့ကောင်းတာကနေစမှုပေါ့လေကောင်းတာကတော့ဒီမှာလူမျိုးစုံပါတယ်လူမျိုးစုံတဲ့အတွက်ရင်ကျေးမှုဒီပါလာစကားဟိုသိပ္ပံအရာရောအကုန်လုံးပညာရဲ့အရာအင်မတန်စုံပါတယ်နောက်ပြီးတော့လူတွေရဲ့အတွေ့အကြုံလူတွေရဲ့ရင်ကျေးမှုမျိုးစုံကိုတွေ့ရပါတယ်ကိုတခါမှမကြုံမှုတဲ့လူဟိုရင်ကျေးမှုပဲဖြစ်ဖြစ်မျိုးစားအားလုံးကိုကျုံတော်တော်များများကိုကျွန်တွေ့ခဲ့ရတော့ခဲ့ရပူပါတယ်အဲ့တော့အဲ့ဟာကိုမကောင်းတာလည်းထည့်ပြောခြင်းလည်းရပါတယ်ဆရာလူမျိုးတွေများတဲ့အတွက်လူမျိုးနဲ့တမျိုးမှာဒါလူမျိုးရေးကိစ္စကလည်းပို့ပြီးတော့ရှုပ်ထွေးလာပါတယ်နောက်တစ်ခုပေါ့ကောင်းတဲ့အချက်ပေါ့နော်အနည်းဆုံးတော့ဒီ high school နဲ့တက္ကသိုလ်အဆင့်မှာပေါ့freedom of expression ရှိပါသေးတယ်အခုတော့ဒါကလည်းတို့ပြောလို့မရတော့ပါဘူးဆရာလည်းတည်တဲ့အတိုင်းပဲ high school level မှာ solution စာပြီးတော့ United States ပါတော့မှကန့်သတ်မှုတွေရှိလာနိုင်တဲ့အခြေအနေရော
ဆိုတော့ဆရာမသဘောမတွေ့တာလေးတွေရောပါလိမ့်ရှိလေ
သဘောမတွေ့တာပါလိမ့်ရှိလဲဆိုတော့ဒါဒီနိုင်ငံကအရင်ရှင်စနစ်ကြီးဆိုးတဲ့နိုင်ငံပေါ့နော်အဲ့တော့ဒီဥစ္စာကလူမျိုးရေးကိစ္စမှာလည်းအင်မတန်တက်ရောက်မှုရှိပါတယ်ဒီကျမဆန်ရှောက်မှုတို့ပညာရေးအလကားမဟုတ်ပါဘူးအင်မတန်ဟိုကျမရေးနဲ့ပညာရေးကအင်မတန်အကုန်ကြများတဲ့နေရာမနော
်ဦးရဲ့လေ့လာချက်မှာတော့စီးပွားရေးရဆိုရင်တဲ့ဒီအာရှတိုက်သားအမေရိကန်တွေကကောင်းကြတယ်လို့တွေ့ရပါတယ်ဆိုတော့ဝင်းဝေးတွေကိုအ ਨੇ အများကျွန်တော်တို့စီပြီးကြည့်လိုက်လို့ရှိရင်အလဲတဲ့တဲ့အာရှတိုက်သားအိမ်အောင်စုရဲ့နှစ်စဉ်ဝင်းဝေးက2019ခုနှစ်မှာဆိုလို့ရှိရင် 7,500 ရှိပါတယ်အမေရိကန်နိုင်ငံတစ်ခုလုံးရဲ့အလဲတဲတဲ့မိသားစုဝင်တွေက 6,100 ပဲရှိတာပါဒါပေမဲ့ကျွန်တော်တို့ဒီအာရှအုပ်စုထဲမှာပဲပါတယ်မြန်မာအိမ်အောင်စုကတော့ဒီအာရှတိုက်သားအုပ်စုထဲမှာအ ਨੇ ဆုံးဝင်တွေရှိတဲ့အုပ်စုတို့ဒါသွားပြီးတွေ့ရပါတယ်မြန်မာက 4,400 ပဲဝင်တွေရှိပါတယ်ဒီနှစ်မှာပေါ့နော်ဆိုတော့ဆရာမရေဒီအာရှတိုက်သားအမေရိကန်တွေဟာဘလို့နီးတွေနဲ့ကြိုးစားခဲ့ကြတာကိုဆရာမအဲတွေ့ဘူးကြားဘူးတော့မြင်ဘူးပါလက်ခင်ဗ
ျကျွန်မခြုံပြီးတော့ပြောရမှာနည်းနည်းလေးဝင်လေးတယ်ကိုယ့်ရဲ့အတွေ့အကြုံကကိုယ့်ရဲ့ပုံကိုရေးရအတွေ့အကြုံတစ်ခုပဲဖြစ်တဲ့အတွက်ဟိုပညာရှင်တယောက်အနေနဲ့ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံပဲဖြစ်တဲ့အတွက်ပေါ့နော်အဲတော့ဟိုဒီမှာ modern minority လို့ခေါ်ကြတယ်စံပြလူမျိုးစုလို့ခေါ်ကြတယ်ဒါပေမဲ့ကိုကိုဟာကိုဆိုရင်တော့ဟုတ်လာပြီထင်ရတာပေါ့ဒါပေမဲ့ခုနပြောသလိုမျိုးပဲ modern minority ဆိုတာအားလုံးကိုစားမဖြစ်ပါဘူးဒီနိုင်ငံအမြင်နဲ့လူတွေရဲ့အမြင်ကတော့ စာကြိုးစားရဲပေါ့ပြီးလို့ရှိရင်အလုပ်ကြိုးစားရဲပေါ့နော်အဲ့တော့ကဒါဒါကိုအလုပ်ခြုံပြီးတော့ပြောရမယ်ဆိုရင်ဒီကိစ္စအာဟိုတိတ်ပြီးတော့အပေါ်ရန်ဆန်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဘယ်လိုပြောဟိုဘယ်လိုကြိုးစားခဲ့ကြတာတွေ့လဲဆိုတဲ့ကိစ္စနည်းနည်းလေးပြောရတာခက်ခဲပါရဲ့ဆရာ
ဆိုတော့ဒီနေ့ဒီ Howard University ရဲ့ဒီပွဲနေ့တမင်မှာဆိုလို့ရှိရင်တပ်ပရာဂျိုးပိုင်နဲ့မိန်ကုန်းပြောတဲ့အခါမှာဒါလူမျိုးလူဖြူကြီးစိုးရေးဝါဒဟာတဲ့ဒီမိုကရေစီအတွက်အကြီးမားဆုံးအနေဖြစ်တဲ့ဆိုပြီးတော့ဒါအမေရိကန်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူကပြောသွားတာကိုတွေ့ရပါတယ်ဆိုတော့ဒီသူတေနာတွေ့ရှိချက်မှာလည်းလူမျိုးမှုလူမျိုးခွဲခြားမှုတမျိုးမျိုးများရှိသလားလို့မေးတဲ့အခါမှာလူမဲတွေပုံမှာရှိတယ်လို့ဖြေတဲ့သူက80%ခန့်လုံးရှိပြီးလက်တင်အမေရိကန်ရှိပြောင်းနေထိုင်သူတွေပေါ်မှာရှိတယ်လို့ဖြေသူက86%ရှိပါတယ်။နောက်ပြီးအာရှနယ်ဘွားတွေပေါ်မှာရှိတယ်လို့ဖြေသူက80%ရှိတာတွေ့ရပါတယ်။ဆိုတော့ဒီလူမျိုးရေးဒိုင်းမိတ်နဲ့ပတ်သက်ပြီးတော့လေအမေရိကန်မှာဆ ्याम ရဲ့အတွေ့အကြုံလေးနဲ့ထင်မြင်ချက်လေးကိုပြောပြပေးပါဦးခင်ဗျ
။လူမျိုးတွေကတစ်မျိုးနဲ့တစ်မျိုးကအမြဲတမ်းဆ ्याम ပြောသလိုမျိုးပေါ့ပုတ်တိုက်မှုပေါ့အဲ့ဟာတော့အမြဲတမ်းရှိနေမှာပဲ။အဲ့တော့ညီမျိုးစုံနဲ့ပုံစံမျိုးစုံနဲ့ရှိနေပေါ့နော်ဒီနိုင်ငံမှာလူမျိုးစုတွေများတဲ့အတွက်အဲ့ဒီကိုတိုင်မှုကလည်းလူဖြူနဲ့လူမဲကြားမှာလူမဲနဲ့အရှာသားကြားမှာအာလူမဲနဲ့လူမျိုးကြားမှာအမျိုးမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးကိုတိုင်မှုတွေအများကြီးရှိနေတယ်အဲ့တော့နောက်တစ်ခုစဉ်းစားမိတာပေါ့နော်နောက်တစ်ခုစဉ်းစားမိတာကအာတဲ့လူမျိုးတစ်မျိုးကအာငါကသူတို့ကလူမျိုးအကြီးအမားဆုံးလူမျိုးစုပေါ့အဲ့ဒီကအစပိုင်းမှာတော့လူနည်းစုကိုပန့်ပိုးချင်တဲ့လူတွေရှိတယ်ပန့်လက်ပဲရပေါ့ဒါပေမဲ့တဖြည်းဖြည်းနဲ့အကြီးလူမျိုးစုကသူတို့ရဲ့ဘယ်လိုပြောရမလဲ authority ကိုချိန်ချောက်လာတဲ့အခြေအနေမျိုးသူတို့ရဲ့လုပ်ပိုင်း
အခြေအနေ power တွေကိုချိန်ချောက်လာတဲ့အခါမျိုး
ချိန်ချောက်လာတဲ့အခြေအနေမျိုးရောက်လာလို့ရှင်ပို့ပြီးတော့ဒါလူမျိုးပုတ်တိုက်မှုကပို့ပြီးတော့ကြီးထွားလာတယ်ပေါ့နော်အဲ့တော့အခုကအဲ့လိုမျိုးအခြေအနေမျိုးကိုရောက်လာခံနေပြီပေါ့အဲတော့ကျွန်မဟိုကတော့နှစ်တော့အတိအကျမသိတော့ဘူးတစ်ချိန်မှာလူပြူတွေကလူနည်းစုဖြစ်နိုင်တဲ့အခြေအနေရောက်တော့မှာပေါ့နော်အဲ့ခါကျတော့ဒါဒီလူမျိုးပုတ်တိုက်မှုကပို့ပြီးတော့ထိခြားလာတယ်ပုံကြီးတော်လာတယ်ပေါ့ဒါကဒီမာရင်တွေ့ကြုံရတာမဟုတ်ပါဘူးဒီနိုင်ငံတော်တော်များများမှာမာဒီမာလေးဒီလိုမျိုးတွေ့ကြုံရတာပဲ
နောက်ဆုံးမေးခွန်းပေါ့နော်ဆရာမဒီလူအဖွဲ့အစည်းတရားအတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရထွန်းကားဖို့အတွက်ဆိုရင်လူမျိုးခွဲခြားမှုနဲ့ပတ်သက်ပြီးတူးချင်းအဆင့်ဒါမှမဟုတ်ကိုယ်အတိုင်းဝိုင်းအတိုင်းဝန်းအဆင့်ကိုယ်ရရအဆင့်မှာဘာတွေကိုလှုပ်ဆောင်ရင်ပို့ပြီးသိမြတ်တယ်လို့ဒီနိုင်ငံရဲ့အတွေ့အကြုံကဆရာမတွေ့ရပါတယ
်ဟုတ်ကဲ့ဆရာဒါကတော့ဆရာပြောသလိုပေါ့နော်မူဝါဒအဆင့်ကိုပြောတာမဟုတ်ဘူးပေါ့တယောက်နဲ့တယောက်ယဉ်ကျေးမှုမတူတဲ့လူမျိုးစုချင်းချင်းပေါင်းသင်းဆက်ဆံကြတာတယောက်နဲ့တယောက်ပို့ပြီးတော့နားလည်မှုရစီတယ်လို့ယူဆပါတယ်နောက်တစ်ခုကတော့ခုနက stereotype တဲ့ကိစ္စပေါ့နော်ဆွဲတွေပေါ့ဆွဲတွေကအခုထိဖြောက်လို့မရပါဘူးအဲ့တော့အဲ့ဆွဲတွေကိုကိုဟာကိုတတိထားပြီးကြီးနိုင်လို့ရှင်ရယ်ဒီလူမျိုးရေးကိစ္စတချို့နည်းနည်းလျှော့သွားတယ်ပေါ့နော်ဒါကတော့အလွယ်ပြောတာပေါ့ဟောကျော်အဆွဲတွေကတော့အများကြီးပဲအဲ့အရင်ဟာဒီနှစ်ချက်ပေါ့အဲ့ဒါကတော့ဒီကိုပုဂ္ဂိုလ်တဝူတယောက်ချင်းနေနဲ့လုပ်လို့ရတဲ့ကိစ္စရှိပါတ
ယ်။ရွာရွာအတိုက်ဝန်းအနေနဲ့ဆိုရင်ဆရာမ
ရွာရွာအတိုက်ဝန်းအနေနဲ့ဆိုလို့ရှိရင်တော့ဒီလိုမျိုးခုနကဒီတဝူတယောက်ချင်းကိစ္စကိုနည်းနည်းလေးချဲ့ကားလိုက်မယ်ဆိုလို့ရှိရင်ဒီဟို community ပေါ့သူ့ရဲ့ community မှာဘယ်သူပဲဖြစ်ဖြစ်ဝင်ပါနိုင်တဲ့အခြေအနေမျိုးပေါ့ဒါကိုရရွာကဖန်တီးပေးမယ်ဆိုလို့ရှိရင်ဒါလူမျိုးပါတာမရှိဘူးဒါဟိုလူမျိုးလူမဲမရှိဘူးပါဝင်ပါနိုင်မဲ့အခြေအနေမျိုးဖန်တီးပေးမယ်ဆိုလို့ရှိရင်ဒါတင်ပြောတဲ့အခြေအနေမျိုးပေါ့နော
်အများကြီးကျေးဇူးတင်ပါတယ်ဟုတ်တယ်
ဟုတ်ကဲ့ဆရာဟုတ်ကျေးဇူးတင်ပါတယ
်ဆိုအခုဆွေးနွေးတင်ပြသွားခဲ့သူကတော့အမေရိကန်နိုင်ငံမှာရှိတဲ့ Coffee College မှာဒီဘေးရထနာမှာပေါပေါကဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာရီမွန်ဒီဖြစ်ပါတယ်ကျွန်တော်တမောင်းပါမယ
် ုဒီမန္တန်ဘတ်စင်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲဘတ်စင်ကန္တာတွေကိုဆက်လက်ထုတ်လွှင့်ပေးပါောင်းမယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တိုင်းရဲ့တနင်္ဂနွေနေ့မနေ့ပတ်ရေဒီယိုရုပ်သံအစီအစဉ်တွေကိုရေဒီယိုသံလွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့အစီအစဉ်တွေကိုတင်ပြမှာဖြစ်ပါတယ်ပထမအဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ရုရှားဝန်ကြီးချုပ်ဟာတရုတ်ပြည်ကိုရောက်ရှိအလဲပတ်ရောက်ရှိသွားပါတယ်တချိန်တည်းမှာပဲတောင်တရုတ်ပင်လယ်ပြင်တွေကတရုတ်သင်္ဘောတွေပြန်လည်ထွက်ခွာပေးဖို့ဗီယက်နမ်ကတောင်းဆိုပါတယ်ဒါအပြင်ပြင်သစ်သမ္မတမက်ခရွန်ရဲ့မွန်ဂိုလီးယားခရီးစဉ်နဲ့တောင်ကိုရီးယားရဲ့ပထမဆုံးကိုပိုင်ဂျူဒူလွတ်တင်တဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲစူးစီးတင်ပြပေးပါမယ
်ရုရှားဝန်ကြီးချုပ်မီခိုင်မစ်ရှန်စတန်ဟာတရုတ်ပြည်ကိုသူ့ရဲ့ပထမဆုံးခရီးစဉ်အဖြစ်အင်ကာနေကရောက်ရှိသွားခဲ့ပြီးလေလ24ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ဝန်ကြီးချုပ်လီကျန်းနဲ့သမ္မတရှီကျင်းပင်တို့နဲ့တွေ့ဆုံခဲ့ပါတယ်သမ္မတရှီကျင်းပင်ကတော့ရုရှားနဲ့နှစ်နိုင်ငံဗက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုပါတယ
်ဆုံးလီဖွေမြင့်请转达我对我的老朋友。
လက်ရှိနိုင်ငံဆက်ဆံရေးဟာဘယ်ပေါင်းစုံတိုးတက်လာရေးအတွက်စနစ်တကျပူးပေါင်းဆောင်ရွက်နေတဲ့အဆင့်မြင့်ဆက်ဆံရေးဖြစ်ပါတယ်။ပုံမကျေပြန့်တဲ့တိုးတက်မှုတွေအင်းနဲ့အားနဲ့ဖြစ်ပေါ်လာစေဖို့ဆက်လက်ပြီးနိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမျှော်လင့်ပါတယ်
။ဒါအပြင်ကုလသမဂ္ဂရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ BRICS ဆက်မှုစည်းပွားအင်အားကြီး G20ယူရေရှားသမဂ္ဂ EU တို့လိုနိုင်ငံတကာကိစ္စရပ်တွေမှာရုရှားနဲ့ပူးပေါင်းဆောင်ရွက်သွားဖို့အဆင်သင့်ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်ကဆက်လက်ပြောကြားခဲ့ပါတယ်။ရုရှားဝန်ကြီးချုပ်ကလည်
းမင်းစခင်ဒရာရှင်ဒဘရဆာဆီစတွမ်ဤ
တရုတ်နဲ့ဗက်ပေါင်းစုံပူးပေါင်းဆောင်ရွက်သွားဖို့ပုံမှန်ဝန်ကြီးချုပ်အဆင့်တွဲဆောင်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာဥပဒေတွေကိုအခြေခံပြီးအင်အားစုပေါင်းစုံကိုအခြေခံတဲ့မာတီပိုလာကဘာအဖြစ်ရပ်တည်နိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာကဘာတီစဲစံချိန်စံညွန်းနေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ဥဆောင်တဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံအတော်များများကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခတ်အရေးယူထားတယ်လို့ယူကရိန်းဘက်ကထောက်ခံကူညီပါတယ်။ဒါပေမဲ့မလာတဲ့တုန်းကတရုတ်သမ္မတရှီကျင်းပင်ရုရှားကိုတွားရောက်ခဲ့ပြီးတရုတ်ဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပေါ်ပေါ်ထင်ထင်တိုးမြှင့်လှုံ့ဆော်လာခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ကသူ့ရဲ့ရေပိုင်နဲ့အထူးစီးပွားဆောင်အတွင်းမေလ9ရက်နေ့ကတည်းကတရုတ်စူးစမ်းလေ့လာရေးရေရင်အမှတ်30ဇင်ယန်ဟောင်နဲ့အရန်လုံခြုံရေးတင်ပေါ်5စီးပါတရုတ်တင်ပေါ်အုပ်စုတစ်ခုဝင်ရောက်နေတဲ့အတွက်ပြန်လည်ချုပ်ခွာသွားဖို့မေလ25ရက်နေ့ကြာတာပတိနေ့မှာတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်ကတော့ဒီရေပိုင်နဲ့ဟာသူပိုင်ဖြစ်ပြီးတင်မောတွေရဲ့သွာလာမှုဟာတရားဝင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။中国对南沙群岛及其附近海域拥有
南沙中口 Spratly 君主的霸湾ဆက်ဆက်နေတဲ့ရေပိုင်နဲ့ဟာတရုတ်ရဲ့အချုပ်ချာပိုင်နယ်မြေတွေဖြစ်ပါတယ်။တရုတ်ရဲ့ဥပဒေတွေအရဒီသင်းမော်တွေပုံမှန်လုပ်ငန်းလှုပ်ဆောင်တာဟာတရားဝင်တယ်လို့ဥပဒေနဲ့အညီလဲဖြစ်ပါတယ
်။နှစ်စဉ်ကုန်ပစ္စည်းဒေါ်လာတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းနေတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးရဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်းလို့ကြွေးကြော်နေတဲ့အတွက်ဒေသတွင်းဗီယက်နမ်၊ထိုင်ဝမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့ပိုင်တဲ့အငင်းပွားမှုဖြစ်နေတယ်လို့နိုင်ငံတကာရေပိုင်တဲ့အတွက်အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံအနေနဲ့ပါအငင်းပွားနေပါတယ် ချိန်ထဲမှာပဲပြင်သစ်သမ္မတမက်ခရွန်ဟာမွန်ဂိုလီးယားနိုင်ငံကိုမေလ21ရက်နေ့ကရောက်ရှိသွားပါတယ်ဒီခီးစဉ်ဟာပြင်သစ်သမ္မတတူအနေနဲ့မွန်ဂိုလီးယားကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်သမရမက်ခရွန်ဟာဂျပန်နိုင်ငံဟီရိုရှိမာ G7 ထိပ်သီးအစည်းအဝေးအပြီးမှာမွန်ဂိုလီးယားနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဘုံတွင်းပိတ်နိုင်ငံဖြစ်တဲ့မွန်ဂိုလီးယားနိုင်ငံဟာတရုတ်ရုရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံဖြစ်ပြီးကြောင်မီးသွေးနဲ့ဓာတ်သတ္ထုတွေအဓိကထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားဟာတရုတ်နဲ့ရုရှားအပြင်အခြားနိုင်ငံတကာမဟာမိတ်တွေချက်တွင်လိုနေပြီးဥရောပရဲ့စွမ်းအင်ဆိုင်ရာကျောက်ချာရှိရေးမဟာဗျူဟာအရမွန်ဂိုလီးယားလည်းပါဝင်လာနိုင်ပါတယ်လို့ပြင်သစ်သမ္မတပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အာရှတိုက်မှာတရုတ်အင်အားကြီးထွားလာနေတဲ့အတွက်မွန်ဂိုလီးယားအပေါ်အမေရိကန်ပြည်ထောင်စုကလည်းစိတ်ဝင်တစားရှိလာနေပါတယ်။လောလောဆယ်အချိန်မှာတော့မွန်ဂိုလီးယားကထုတ်တဲ့ကြောင်မီးသွေးအားလုံးရဲ့86ရာခိုင်နှုန်းကိုတရုတ်ပြည်ကိုတင်ပို့နေတာဖြစ်ပါတယ်။အခုလိုအချိန်မှာပဲနောက်ကိုရီးယားရဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကတော့သူ့ရဲ့ပထမဆုံးကိုပိုင်ဂျိုဒုကိုမေလ25ရက်နေ့ကြာတာပတင်းနေ့မှာလွှတ်တင်လိုက်ပါတယ်တောင်ကိုရီးယားလုံးနူရီဒုံးပြန်နဲ့ပြစ်လွတ်သက်ဆောင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားရဲ့အာကာသနည်းပညာမှာအဓိကတိုးတက်မှုတစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်လာမယ့်2028ခုနှစ်မတိုင်မီကာလအတွင်းနောက်ထပ်3ချိန်စမ်းသပ်လွှတ်တင်အောင်မှာဖြစ်ပါတယ်။ကြာသပတေးနေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးကူးတွဲစီရေးလေ့ကျင့်မှုကိုလည်းစတင်ပြုလုပ်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းတွေကနေရာဘာမှောင်ခိုတင်ပို့မှုမြင့်တက်လာနေတာကြောင့်တရားဝင်တင်ပို့မှုပမာဏရော့ကျလာနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်အကျတွေကိုလည်းတင်ပြထားပါတယ်။ဒီသတင်းတွေကိုတော့ Farmer Time Media ကစူးစီးတင်ဆက်ပေးထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းနေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရုတ်နိုင်ငံဗတ်ချန်ဝတိန်နဲ့ရွှေလီမြို့တွေမှာပဲတီစိန်တင်တမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖမ်းခံရတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ဂိုရောင်ဒီမှာတူလောင်ထားတဲ့မြန်မာနိုင်ငံသားပိုင်ပဲတီစိန်တန်ချိန်တသိန်းအပါအဝင်မြန်မာနိုင်ငံသားပေးရုံးကိုယ်စားလှယ်3ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတာတလနီပါကြာမြင့်ပြီးလို့မူဆယ်နေဆက်ကုန်တယ်တွေကပြောပါတယ်။မြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုတရုတ်ဘက်ကိုတင်မှုခွင့်အတွက်အကောက်ခွန်ပေးဆောင်ရမှာမယူသားတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ AP25 ရဲ့နေကဖမ်းဆီးထိန်းသိမ်းလိုက်တာပါမြန်မာကုန်တယ်တွေဟာပဲတီစိန်တွေကို1တိမ်မျိုးက900လေးလုံးနဲ့ရွှေလီမျိုးက900နှလုံးမှာတူလောင်ထားတာဖြစ်ပါတယ်မြန်မာကုန်တယ်တွေအနေနဲ့ပဲတီစိန်တင်မှုရောင်းချခွင့်နဲ့ပတ်သက်လို့အကောက်ခွန်ပေးသွင်းမှုအပါအဝင်တရားဝင်စာရွက်စာတမ်းတွေပြုလုပ်သွားပေမဲ့တရုတ်နိုင်ငံဘက်ကမတရားဆွဆွဲပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့လုံကြုံရေးအမိဖော်လို့တဲ့မူဆယ်တရ9မိုင်ဒေသခံကုန်းတဲ့တူဦးကပြောပါရယ်အခုနှစ်မှာအိန္ဒိယကပဲဝယ်ယူမှုမြင့်တက်နေတာအပါအဝင်မြန်မာနိုင်ငံမှာပဲလက်ကျန်နေပါတဲ့အတွက်မပဲပဲဒီစိမ့်နဲ့ပဲစိမ့်ကုန်စည်းနှုန်းတွေစံချိန်တင်မြင့်တက်နေချိန်မှာထိမ့်သိမ့်ခံထားရတာဖြစ်ပါတယ်ထိမ့်သိမ့်ခံထားရတဲ့ကုန်းတွေနဲ့ပဲဒီစိမ့်တွေထုတ်ယူရောက်ချခွင့်ပေးဖို့တရုတ်အာဏာပိုင်တွေနဲ့မြန်မာဘက်ကကုန်းတွေညှိနှိုင်းဆွေးနွေးနေပေမဲ့လက်တလုံးမှာပြည်လည်မှုမရရှိဘူးလို့ကုန်းတွေကဆိုပါတယ်လက်ရှိပြည်တွင်းစည်းကမ်းမှာပဲဒီစိန်56.25ပိတ်တာတိတ်ကို39,800ကျက်ကနေ35,000ကျက်ထိပေါက်ဈေးရှိနေပြီးတရုတ်ဘက်မှာတော့ပဲဒီစိန်တကီလိုကို4.15ယွမ်ပေါက်ဈေးရှိနေပါတယ
်အခုနေမှာမြမနန်းနဲ့ကိုတရုတ်နိုင်ငံဈေးကွက်ကိုသာတင်ပို့နေရပြီးအယောင်းဝယ်ရက်တက်နေတယ်လို့နန်းကုန်တယ်တွေကပြောပါတယ် မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကမြန်မာနိုင်ငံကိုတရုတ်နိုင်ငံအပြင်ဂျပန်စင်ကာပူနဲ့ထိုင်ဝမ်နိုင်ငံဈေးကွက်တွေကိုသုံးပန်းတင်ပို့နိုင်ခဲ့ပေမဲ့လက်ရှိမှာတော့ပြင်ပကုန်စည်တင်ပို့ခွင့်စည်းကမ်းတင်းကျပ်မှုတွေကြောင့်တင်ပို့မှုရပ်တန့်သွားတာဖြစ်ပါတယ်မြန်မာနိုင်ငံပြင်ပတင်ပို့ရောကြနေပေမဲ့အခုလပိုင်းတွင်မှာကျင်းသွင်းကောင်တွေကကျူတင်တူလောင်နိုင်ဖို့ဝေယူနေတာကြောင့်ဈေးနှုန်းကတော့မြင့်တက်နေတယ်လို့အောင်လန်မြို့ကုန်စည်တိုင်းဥက္ကဋ္ဌနန်းကုံတဲဦးအောင်မိုးကပြောပါတယ်ပြီးခဲ့တဲ့ဧပြီလတွင်ကဓာတုတက်ကျင်းပါတဲ့အစ်စင်မအောင်တဲ့နန်း45ပိတ်တော်ဝင်တဲ့အိတ်ကို35,000ကျပ်ပေါက်ဈေးရှိရကနေလက်ရှိမှာတော့29,000ကနေ3,000ကျပ်အထိဈေးမြင့်တက်နေပါတယ်ဓာတုတက်ကျွင်းကင်းစင်ပြီးအစ်စ်အောင်တဲ့အမျိုးသားကတော့45ပိတ်တော်ဝင်တဲ့အိတ်ကို32,000ကနေ33,000ထိပေါက်ဈေးရှိနေပါတယ်စစ်တပ်အနာမသိခင်တီနေစဉ်တရုတ်နိုင်ငံဘက်ကမြမနန်းမျိုးစုံတန်ချိန်33,000ခန့်ထိတင်ပို့ခဲ့ပြီးအခုနှစ်မှာတော့မူခါမုံတိုင်းတန်ပါဝင်ရာသီဥတုဖောက်ပြန်မှုတွေကြောင့်နန်းရီတွေပိုင်ထိခိုက်ကြဆင်မှုတွေဖြစ်ပေါ်နေတယ်လို့တောင်တူတွေကပြောဆိုထားကြပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းကနေရောဘာမှောင်ခူတင်မှုတွေမြစ်တက်နေရကြောင်းတရားဝင်တင်မှုရောကြလာတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကပြောပါတယ်မြန်မာရောဘာကိုတရုတ်နိုင်ငံကိုအများဆုံးတင်မှုနေတာဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊စင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံတို့ကိုလည်းတင်မှုရောင်းချနေတာဖြစ်ပါတယ်လက်ရှိမှာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဈေးကွက်တွေကိုတရားမဝင်မှောက်ခူရောဘာတင်ပို့မှုတွေမြင့်တက်လာတာပ
ါဘယ်လိုပြောရမလဲတင်ပို့နေတဲ့အတိုင်းပဲတင်ပို့နေကြတာများတာပေါ့နော်ဒါပေမဲ့ရောဟိုတင်ပို့မှုတွေကတော့ဒီတရားမဝင်တင်ပို့မှုမြင့်တက်လာတဲ့ဆိုကြောင့်မလို့တရားဝင်တင်ပို့မှုတွေရောကြသွားတာပုံမှန်ထက်ဆိုရင်တော့ခါတိုင်းကျွန်တော်တို့တန်ရင်3သိန်းကျော်ပို့နိုင်နေပြီတော့အခုတော့2သိန်းကျော်လောက်ပဲတင်ပို့လာနိုင်တာပေါ့
အာလန်သိမိနောက်ပိုင်းမှာပြည်ပပို့ကိုဝင်ငွေကနေရရှိလာတဲ့ဟိုတယ်မှုဒေါ်လာငွေကြေးရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကသတ်မှတ်စည်းနှုန်းနဲ့လဲလှယ်ရတဲ့စနစ်ကြောင့်တရားမဝင်တင်ပို့မှုတွေမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ
်ခဲခဲတွေကတော့အများကြီးပေါ့ဗျာပြောရရင်ဆုံးတော့ဆုံးမှာပေါ့နော်လက်ရှိရတာလက်ရှိ65 35နဲ့တင်ပို့နေရတာကြတော့ A4 တာတွေအတွက်ကိုဒါဟိုပါပေါ့ဟိုအရင်တာလောက်နဲ့ပေါ့ပို့နေရတဲ့အခြေအနေမျိုးရှိတာပေါ့ပြီးတော့တရားမဝင်တင်ပို့မှုတွေနဲ့ရှင်ပြီးတော့လိုက်ပြီးတော့မလုံနိုင်ဘူးပေါ့နော
်လက်ရှိနိုင်ငံတကာဈေးကွက်မှာရောဘာတထန်ကို1650ရာနေ1900ဒေါ်လာအထိပေါက်ဈေးရှိနေပါတယ
်အခုစပြီးမေလ18ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတယ်လေယာထက်ကုန်တီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ရန်ကုန်ဈေးကွက်တွင်ကိုမေလနောက်ဆုံးပတ်မှာကျပ်တုံကဝင်နေနေပြီးဈေးနှုန်းအနည်းငယ်မြင့်တက်နေပါတယ်ကျပ်တုံတပိတ်တာကို1900ကျပ်ကနေ2250ကျပ်ကြားအယောင်းဝယ်ဖြစ်နေပြီးဈေးကွက်ထဲကိုမုံရွာဆိတ်ဖြူပခုတ်ကူမင်းဘူးနဲ့ရွှေဘူးနယ်ဘက်ကကျပ်တုံတွေအဝင်ရှိနေပါတယ်လက်ရှိကျပ်တုံဈေးကွက်ထဲမှာပျက်စီးကောင်းရှောင်းနေပြီးအရေးသွေးကောင်းကျပ်တုံတွေဝင်ရောက်လာရင်ဈေးတွေထက်သင့်နိုင်တယ်လို့ကျပ်တွင်ရောင်းဝယ်ရေးလုပ်ကိုင်သူတွေကတုံ့တက်ထားကြပါတယ်လက်တလုံးမှာမြန်မာကျပ်တွင်ပြင်ပဈေးကွက်အနေနဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကိုတင်ပို့နေရပြီးကျင်းသွေးဆိုင်ဧကနဲ့အထွက်နှုန်းညွှန်ကြားနေတာကြောင့်ရေရှည်မှာဈေးပိုကောင်းလာနိုင်တယ်လို့လည်းကုန်တယ်အချို့ကတုံ့တက်ထားကြပါတယ
်အခုနှစ်မှာပြည်တွင်းအထွက်နှုန်းရောကြနေတဲ့မတ်ပဲကအိန္ဒိယဝယ်လိုရတဲ့အတူမမျှော်မှန်းထားတဲ့ဈေးတန်းထိမြင့်တက်နေရကနေမေလ22ရက်နေ့မှာဈေးအနည်းငယ်ပြောင်းကျလာပါတယ်။ရန်ကုန်ဘေးရောင်ကိုစီတိုင်းဈေးကွက်မှာမေလ22ရက်နေ့ကမတ်ပဲ FHRC တန်တန်ကို23,500ကျပ်ထိပေါက်ဈေးရှိခဲ့ပြီးမေလ23ရက်မှာတော့တန်တန်ကို23,600ကျပ်ကိုပြန်လည်ကျဆင်းသွားပါတယ်။တရက်အတွင်းမတ်ပဲ FHRC တန်တန်ကို15,000ကျပ်ထိဈေးကျဆင်းသွားတာဖြစ်ပါတယ်။
ပီကရရဲ့တွင်မှာတောက်လျှောက်မြင့်တက်နေတဲ့ပဲစင်ကုန်ဈေးနှုန်းကလည်းမက်ပဲနီတူအနည်းငယ်ပြောင်းချဆင်းလာပါဗျ။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာ Passing of red as the dango, main the sun a year nigger, Nasachantin shit down Kunatanga jetty, Sanchainte and Yazida Mayashi Navy, main a seton year nimaro, the dango, Nasana thing chalk down a tongue, Haya Jago, Pianja Sindabare. Passing of red as ega, the year twin, Natanga Hongja Sindaraba. Tabi met a diga well lepite, Indian a year bello at him yarnaby.
ပြင်သွင်းမှလေလက်ကျန်ပဲစင်ုံနေနေတာကြောင့်ဈေးဆက်တက်နိုင်သေးတယ်လို့ကုန်တဲ့အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်အခုတင်ဆက်ပေးထားတဲ့တည်နေစင်းုံတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ် ကဘာရဲ့အဆုတ်အဖြစ်တင်စားခေါ်ကြတဲ့အမေဇွန်တက်တော်ထဲမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်လုပ်ဖို့သိပ္ပံပညာရှင်တွေပြင်ဆင်နေပါတယ်။ကာဗွန်ဓာတ်ငွေတွေကိုတည်တော်ကြီးကဘယ်လောက်ဆုတ်ယူပေးမလဲဆိုတာစမ်းသပ်တာဖြစ်ပါတယ်။ဗြိတိန်နဲ့ဘရာဇီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသိပ္ပံစမ်းသပ်မှုအကြောင်းကိုတော့ဥရုယာတီနဲ
ဘရာဇီးနိုင်ငံကအမေဇုန်အမြဲဆုံးတည်တော်ကြီးထဲမှာမျောစင်ကြီး6ခုကိုအဝိုင်းပတ်ချထားဖို့တိစောက်နေပါတယ်။အမေဇုန်တော်ကြီးထဲကိုကာဗွန်ဒိုင်အောက်ဆိုက်တန်မရီကိုဒီစင်ကြီးတွေကနေတမင်ထုတ်လုပ်နိုင်အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုအမေဇုန်တည်တော်ကြီးကဘယ်လောက်အတိုင်းအတာထိစုပ်ယူပေးမလဲဆိုတာအမေဇုန် Face Project ကသိပ္ပံပညာရှင်တွေစမ်းသပ်မှာပါ။ကဘာကြီးတနေ့တခြားပို့ပြီးတော့ပုံနှွေးလာတာဟာလူလူတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ကရီထူထပ်တိတ်တဲလာလို့ဖြစ်တယ်လို့ပညာရှင်တွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ကဘာအကြီးဆုံးအမြဲစင်တက်တော်ကြီးကဥဒုယာတိပြောင်းလဲမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနားလည်လာအောင်ရည်ရွယ်ပြီးတော့အခုလိုဆန္ဒသာဖြစ်ပါတယ်။ကဘာပုံနှွေးမှုမှာတက်တော်ကြီးတွေရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိနေတယ်လဲဆိုတာအဖြေရှာမရတဲ့ပုံစံတစ်ခုအဖြစ်ရှိနေသေးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်
။ Eu costumo dizer que o Amazon Face é uma janela pro futuro.
Amazon Face မှန်ကင်းကိုအနာဂတ်ရဲ့ဗရင်းပေါက်တစ်ခုအဖြစ်ကျွန်တော်ပြောလို့ရှိပါတယ်။အဲ့ဒီဗရင်းပေါက်ကိုဖွင့်ကြည့်လိုက်တဲ့အခါနောက်အနှစ်30မှာဘာဖြစ်လာမလဲဆိုတာတွေ့မြင်နိုင်ပါတယ်။ကျွန်တော်တို့မှာအခြေအနေရှိပါတယ်။ထိခိုက်ပျက်စီးတဲ့လမ်းကြောင်းဘက်သွားနေတယ်ဆိုရင်လည်းအဲ့ဒီအခြေအနေတွေနဲ့သဟဇာတကြောက်အောင်လုပ်ဖို့အချိန်ရှိပါသေးတယ်။ဒါကြောင့် Amazon တော်ကြီးထဲမှာဘာတွေဖြစ်လာမလဲဆိုတာကြိုတင်သိထားရမှာပါ။ဘယ်လမ်းကြောင်းကိုသွားနေတယ်လဲဆိုတာသိရင်ရင်ဆိုင်ဖို့ပြင်ဆင်ထားရမှာဖြစ်ပါတယ
်။တဘာဝပတ်ဝန်းကျင်နဲ့ဇီဝကရာစင်တွေမပြောင်းပြက်အောင်ထိန်းသိမ်းရမယ့်ကိစ္စဟာနိုင်ငံတော်လုံးကျုံရင်းနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ကာလို့စ်ကပြောပါတယ်။အခုလိုကာဗွန်တက်တွေလွတ်ထုတ်ပြီးတော့စမ်းသပ်ခြင်းအပြင်ဒီကအခြေအနေတွေနောက်ပြန်လှည့်လို့မရတော့အောင်ထိခိုက်ပျက်စီးသွားမလားဆိုတာကိုသိနိုင်ပါလိမ့်မယ်။တစ်ပင်နဲ့တဘာဝပေါင်းစုံကဲအောင်ရလည်းဖြစ်တဲ့ကမ္ဘာဇီဝကရာစင်နဲ့အများဆုံးရှိရာအမေဇုန်တတော်ကြီးတွေမှာအခုလိုစံသတာကဇီဝကရာစင်ကြီးအတွက်တော့တိတ်တော့အနည်းမကင်ပါဘူး။ဘရာဇီးနိုင်ငံရဲ့အမေဇုန်နားပြည်နယ်မြို့တော်မန်နူဝက်စ်မြောက်ဖက်44မိုင်အကွာလောက်မှာတီစီမန်ကိန်းကိုဆောင်ရွက်နေတာပါ။အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေဇုန်သုတေသနဌာနအမေဇုန်ရီဆာ ర్చ్ ကတီစီမန်ကိန်းကိုဦးဆောင်လုပ်ကိုင်နေပါတယ်။တီစီမန်ကိန်းကိုပြည်ထောင်အစိုးရကဒေါ်လာ6တန်းထည့်ဝင်ကူညီဖို့ကတိပြုထားပါတယ်။ဘရိတိန်နိုင်ငံခြားရေးဝန်ကြီး James Cleverley ကလည်းမေလ23ရက်နေ့မှာတီစီမန်ကိန်းရှိရာကိုရိုင်းလာရောက်လေ့လာခဲ့တာ
ပါ This cooperation and collaboration between our two nations will have an incredibly important role to play
ဘရိတိန်နဲ့ဘရာဇီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကတက်ရှိတရဝါတွေကိုကာကွယ်နိုင်မှုအလွန်အရေးပါပါလိမ့်မယ်တက်ရှိတွေသဘာဝပတ်ဝန်းကျင်နဲ့ကမ္ဘာမြေကိုပါကာကွယ်နိုင်မှုအရေးပါလာမှာဖြစ်ပါတယ်နောင်လာမယ့်ကျွန်တော်တို့ရဲ့အနာဂတ်မျိုးဆက်တွေတဒမီမြင့်မြင့်တွေအသက်ရှင်နေထိုင်နိုင်တဲ့ကမ္ဘာတစ်ခုအဖြစ်ဆက်လက်တည်ရှိနေအောင်ကာကွယ်ဆောင်ရွက်ရလဲရောက်ပါတယ်
။လာမယ့်နှစ်2024နှစ်လယ်လောက်မှာတော့စီမံကိန်းကိုအပြည့်အဝလက်ပတ်နိုင်မှာပါ။မေလာထဲမှာကနအူစတင်ဆောင်လုပ်နေတဲ့မျိုးစင်တစ်ခုကိုတော့အောက်ဂုလလောက်မှာစတင်အသုံးပြုနိုင်မယ်လို့မျှော်မှန်းထားပါတယ်။မျိုးစင်တစ်ခုမှာအလူမီနီယံတိုင်16ခုနဲ့12ထပ်မြင့်အဆောက်အုံလောက်တည်ဆောက်ထားတာပါ။ဒီမျိုးစင်တွေကနေပက်ဖြန်းထုတ်လုပ်မဲ့ကမ္ဘာနယ်အောက်ဆက်တန်းကိုပြက်လက်မတော်အောင်လို့ကုမ္ပဏီ3ခုကတင်သွင်းมาဖြစ်ပါတယ်။ဖလောင်အိမ်တန်းငွေတွေဟာဓာတ်ဆီဒီဇယ်ဆီနဲ့ကြောင်မီသွဲတဲ့အပြင်ရှင်မောင်းဆောင်နဲ့ဆက်ရောင်အလုပ်ရုံတွေကနေရောစိုက်ပျိုရင်းနဲ့မွေးမြူရေးလိုလုပ်ငန်းပေါင်းစုံကနေနေစဉ်ထွက်ရှိနေတာပါ ကျောက်ကျွန်းလောင်စာထောက်ယူအသုံးပြုမှုတွေရပ်ပြီးတော့နေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေထောက်ယူဖို့သိပ္ပံပညာရှင်တွေတိုက်တွန်းနေတဲ့အချိန်ထဲမှာပဲတခြားတစ်ဖက်မှာလည်းအဆိုးဆုံးအတွက်အခုလိုကြိုတင်ပြင်ဆင်တဲ့အနေနဲ့ဆန်းသပ်နေတာပါအမေရိကန်နိုင်ငံရဲ့ဥဒုရာသီဆိုင်ရာကိုယ်စားလှယ်ဂျွန်ကယ်ရီကလည်းကာဗွန်တန့်ငွေလျှော့ချရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအားနည်းလွန်းနေလို့မေလ24ရက်နေ့ကပဲပြောဆိုခဲ့ပါတယ
် There's been plenty of chatterBut we are not yet organizing ourselves and concentrating the deployment of renewable energy. The shift out
ဒီကိစ္စကိုပြောဆိုနေကြတာတော့အတော်များပါတယ်။ဒါပေမဲ့လည်းတောင်မီးသွေးသုံးနာရပ်ဖို့ရုပ်ကျွင်းလောင်စာသုံးနာရှော့ချပြီးပြန်ပြင်မဲစွမ်းအင်ထုတ်ယူမှုကိုအာရုံစိုက်ပြီးပူးပေါင်းဆောင်ရွက်တာမျိုးတော့မလုပ်ကြသေးပါဘူး။ကျွန်တော်တို့လှုပ်တင်တဲ့နှုံနဲ့လှုပ်ကြိုင်တာမျိုးမရှိကြသေးပါဘူး။
ဖလုံအိမ်တန်းခွင့်တွေကိုအများအပြားဆုပ်ယူပေးနေတဲ့အမေဇုန်အမေဇိန်တစ်တော့60ရာခိုင်နှုန်းဝန်းကျင်လောက်ကဘရာဇီးနိုင်ငံထဲမှာရှိပါတယ်။ဘရာဇီးသမ္မတဟောင်းဂျီယာဘိုလ်ဆိုနာရိုလက်ထက်မှာတဘာဝပတ်ဝန်းကျင်ကိစ္စအာရုံစိုက်မှုအားနည်းခဲ့တဲ့အတွက်အမေဇုန်တစ်တော့ကြီးအတော့ကိုပြုံးတီးလာခဲ့ပေမဲ့လက်ရှိသမ္မတလူလာဒါဆီလ်ဗာကတော့တဘာဝပတ်ဝန်းကျင်ကိစ္စနီလန်ပေါင်းစုံနဲ့အခုလိုအာသွန်ခွန်ဆိုင်ဆောင်ရွက်နေတာလည်းဖြစ်ပါတယ်။ကျမနန်းလာပါ
ဒါကတော့နန်းလောင်အပတ်စဉ်တင်ပြတဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ကျွန်တော်တို့ရဲ့အတန်လင်းအစီအစဉ်တွေကို VO website မှာကြည့်ရှုနားတော်တာဆင်နိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပါပါကြည့်ရှုနားတော်တာဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ်
ရုရှားတပ်တွေတံပြန်ထိုးစစ်ဆင်နိုင်ရေးအတွက်ယူကရိန်းကပြင်ဆင်နေပြီဖြစ်ပြီးတော့မကြာခင်မှာပဲစတင်နိုင်တော့မယ်လို့ယူကရိန်းအမိမြေလုံခြုံရေးနဲ့ကာကွယ်ကောင်စီအကြီးအကဲကပြောကြားလိုက်ပါတယ်။စနေနေ့ BBC သတင်းဌာနနဲ့အင်တာဗျူးမှာပြောကြားလိုက်တာဖြစ်ပေမဲ့ဘယ်အချိန်မှပြန်ပြီးတံပြန်ထိုးစစ်ဆင်မယ်ဆိုတာကိုတော့မပြောပါဘူး။တရုတ်နဲ့ထိုင်ဝမ်ကြားကာလအတော်ကြာဆက်ဆံရေးကတင်းမာနေတာဖြစ်ပြီးစနေနေ့ကတော့ထိုင်ဝမ်ရေလက်ကြားကိုလင်းနေတင်းမောကြီးရှန်တောင်းပေါဝင်တရုတ်တင်းမော၃စင်းဖြတ်သွားခဲ့ပါတယ်။နိုင်ငံရေးလည်လာတုံးသက်သူတွေကတော့ဒါတို့ဆူရပုံမှန်မဟုတ်တဲ့ဆင်ရပြမှုလို့ဝေဖန်ပါတယ်။ပြီးခဲ့တဲ့ April လထဲမှာတော့ထိုင်ဝမ်ကျွန်းတဝိုက်မှာကျေးဥစစ်တပ်ကလေကြောင်းရေကြောင်းပါလေ့ကျင့်မှုတွေလုပ်ခဲ့တာပါ။အဲ့ဒီချိန်ကလည်းရှန်တောင်းတင်းမော့ပါပါခဲ့ပြီးတော့အဲ့ဒီကနေ G15 ဂျက်တိုက်လေနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။ရှန်တောင်းဟာရေလက်ကြားထဲမှာလည်းမဟုတ်ဘဲနဲ့တိုင်ဝမ်အရှိတောင်ဘက်မှာနေခဲ့တာလည်းဖြစ်ပါတယ်။ American ဥဆောင်ပြီး Indo-Pacific နိုင်ငံတွေပါဝင်တဲ့ IPEFစီဝိုင်းညှိနှိုင်းမှုဆွေးနွေးပွဲကိုစနေနေ့တုန်းကအမေရိကန်ပြည်ထောင်စုဒီထရိုက်မြို့မှာကျင်းပခဲ့တာဖြစ်ပြီးကွန်ပျူစီထုတ်လုပ်ပြန်ပို့မှုပုံမှုခိုင်းမှာပြီးလုံခြုံစိတ်ချရဖို့အတွက်သဘောတူညီချက်တွေကိုရခဲ့တယ်လို့အမေရိကန်ကူးတန်းရောင်းဝယ်ရေးဝန်ကြီးဂျီနာရီမွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အရှိလေပိုင်းဒေတာတလွားရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ပေးနေတဲ့ Saudi Arabia အခြေစိုက် Arab Set ကုမ္ပဏီအတွက်ဆက်သွယ်ရေးဂျိုဒူတစ်ခုကိုဘီလီယံနဲ့တထည်ကြီး Elon Musk ရဲ့ Space X ကုမ္ပဏီကစနေနေ့မှာကမ္ဘာပတ်လမ်းထဲကိုလွှတ်တင်လိုက်ပါတယ်။ Florida ပြည်နယ် Cape ဖက် Canaveral အာကာသလွှတ်တင်စခန်းကနေ Beta 8ဂျိုဒူကို Falcon 9နဲ့လွှတ်တင်လိုက်တာလည်းဖြစ်ပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာဒီကနေ့မနေ့ပတ်အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ပတ်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇီနာအဗ်ဒူရာမန်နဲ့ဇူဘဲအထာရဲ့တို့ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့အတန်နဲ့တနင်္ဂနွေနေ့မနေ့ဖက်အတန်နဲ့အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်နဲ့အစည်းအဝေးကိုကြည့်ရှုနားတော်တဲ့ဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.